21ရာစုပင်လုံကြီးလာခံမတိုင်ခင်အစိုးရတပ်တွေအနေနဲ့တိုင်းပြည်လုံးအပြစ်ခတ်ရစဲရေးကြီးညာပေးဖို့မိုင်ကြံရန်ညီလာခံကနေတောင်းဆိုတင်ကြောင်းနိုင်ငံတကာရောက်တိုင်းသားအဖွဲ့အစည်းတို့ကတောင်းဆိုလိုက်ပါတယ်ဒီလိုနှစ်ဖက်အပြည့်ရက်ထားမှသာယုံကြည်မှုရှိရှိနဲ့ဖက်ဒရယ်ပြည်ထောင်စုကိုဦးတည်တဲ့ဆွေးနွေးပွဲတွေဆက်လုပ်နိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းကိုနားဆင်အောင်ပါဦးသိန်းစိန်အစိုးရလက်ထက်မှာချုပ်ဆိုခဲ့တဲ့ NCA အပြည့်ရက်စာချုပ်ဟာအဖွဲ့၈ဖွဲ့တည်းသာချုပ်ဆိုနိုင်တဲ့စာချုပ်ဖြစ်တာကြောင့်ပြည်ပြည်စုံပြီးတတိုင်းပြည်လုံးကိုလွှမ်းခြုံတဲ့စာချုပ်မဟုတ်ဘူးလို့ IKO လို့ခေါ်တဲ့နိုင်ငံတကာကီယင်အဖွဲ့အစည်းကဒီရက်ပိုင်းတွင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါတိုင်းသားနေပြည်တော်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်မှသာအောင်မြင်တဲ့ဆွေးနွေးပွဲတွေဆက်ဖြစ်လာလိမ့်မယ်လို့ IKO အဖွဲ့ကယုံကြည်ကြောင်း IKO ရဲ့အမေရိကန်ပြည်ထောင်စုဆိုင်ရာပြောခွင့်ရသူနော်မိုင်ရာဒါဂဘောကပြောပါတယ
်ကျွန်တော် IKO ရဲ့အမြင်ကတော့21ရာစုပြည်လုံးညီလာခမတိုက်ခင်အခုရှိနေသေးတဲ့အပြစ်အခကတော့ဟိုစရဆက်ဖြစ်တယ်အဲ့ဒီအတွက်ကြောင့်အခုမဲချာရမှာထိုင်နေတဲ့တိုင်းရင်းသားလူကြီးတွေကလည်းတိုင်းရင်းသားကောင်းဆောင်တွေကလည်းသူတို့တောင်းပစ်တယ်အဲ့ဒီအစီအကမရသေးဘူးဆိုရင်နောက်တစ်ဆက်သွားဖို့လည်းဟိုသာသိမလွယ်ဘူးအဲ့ဒီ21ရာစုပြည်လုံးညီလာခကောက်ကောက်မှုမှုဖြစ်လာနိုင်ဖို့ကတော့အဲ့အပြစ်ခရက်သေးဖို့တော့သူတို့တောင်းစစ်တယ
်ဒီအချက်ကိုအမေရိကန်ပြည်ထောင်စုအိုရီဂန်ပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသားခေါင်းဆောင်တူဖြစ်သူဦးထန်နန်လျမ်းထန်ကသဘောတူပါတယ
်ကျွန်တော်တို့ဒီအပြစ်ရက်မှပဲကျွန်တော်တို့ငင်းကြင်းရေးဆွေးနွေးပွဲကိုစလုပ်ရမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းသားတွေကထိုးစစ်ဆင်တိုက်ခိုက်တာမဟုတ်တော့တမရောဘက်ကနိုင်ငံတော်ဘက်ကရပ်လို့ရှင်တော့တိုင်းသားတွေဘက်ကလည်းဟိုအလိုလျောက်ဟိုပြစ်စရာအကြောင်းလည်းမရှိဘူးဆိုတော့ပြတ်သွားမယ်လို့ကျွန်တော်မြင်တယ်
တိုင်းသားတွေဟာအခုချိန်ထိစစ်မှန်တဲ့ငြင်းငြင်းရေးမရသေးပဲတချို့ဒေသတွေမှာစစ်ပွဲတွေကိုသာရင်ဆိုင်နေရသေးဖြစ်တာကြောင့်ကချင်ပြည်နယ်မှာအခုလုပ်နေတဲ့လက်နက်ကန်တိုင်းသားမိုင်းကြမ်းရန်ညီလာခံကနေဘုံသဘောတူညီချက်တရက်ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်မိကြောင်းနော်မိုင်းရာဒါကဘောကပြောပါတယ်
တိုက်ပွဲတွေကလည်းဖြစ်နေတော့ပဲအဟိုဆောက်ပေါ့ပြည်သူလူထုတွေအသက်ခံရလာတာလည်းဖြစ်နေတော့ပဲဆိုလို့ရှိရအခုအပြစ်ခတ်ရခြေရေကပင်ပါလေငင်းချရေကပင်ပါလေကျမတို့တိုင်းရင်းသားအတွက်ဘာမှဘာငင်းချရေမှမရှိဘူးအဲ့ဒီအရင်တော့ကဟို MC ထိုးတဲ့ဖြစ်ဖွဲ့နဲ့မထိုးတဲ့ UNFCS ကြံခဲ့တဲ့ဖွဲ့တွေအကြားမှာပေါ့နော်အဲဖြစ်ဖွဲ့တောင်းထားတဲ့အရာနဲ့ကျမတို့ကြံခဲ့တဲ့ UNFC တွေနဲ့တောင်းထားတဲ့အရာနဲ့မတူဘူးဆိုရင်အစိုးရကလည်းတမျိုးပြန်ပြောမယ်အဲ့ဒီအတွက်ကြောင့်21ရာစုအစီလုံးစာချုပ်အစည်းအဝေးတွားတဲ့အချိန်သူတို့ဘာတွေတင်ရမလဲဘာတွေပြောကြမလဲအဲ့ဒီကိစ္စကိုအတူတူတိုင်ပင်ပြီးမှတစံထက်ထွက်အောင်သူတို့အဲ့လိုမျိုးတွေးတာလည်းအရာကောင်းတယ
်ဒါပေမဲ့တိုင်းသားတွေဘက်ကတော့21ရာစုပင်လုံးဆိုတဲ့အသေးပဲဖွင့်ဆိုချက်ကိုအခုချိန်ထိမသိရသေးဘူးလို့ဦးထန်ထန်လျမ်းထန်ကထောက်ပြပါတယ
်21ရာစုပင်လုံးဆိုတာကကျွန်တော်တို့ဟိုလွတ်တော်မှာတော့လည်းကောင်းဒီကျွန်တော်တို့တိုင်းဒေသကြီးလာခံမှာတော့လည်းကောင်းနိုင်ငံတော်အတိုင်းအတာနဲ့တော့လည်းကောင်း21ရာစုပင်လုံဆိုတာဘာကိုရည်ရွယ်လဲဆိုတော့အဲဖွင့်ဆိုချက်ကမရှိသေးတော့ကျွန်တော်တို့ဒီတိုင်းဒေသတွေက21ရာစုပင်လုံမှာတိုင်းဒေသရဲ့သဘောထားအယူဆတွေကိုတင်ပြဖို့စုစည်းတာပဲဖြစ်ပြီးတော့အဲ့ဒီဆွေးနွေးပွဲကြမှာအဲကျွန်တော်တို့ NLD အစိုးရအနေနဲ့21ရာစုပင်လုံရဲ့သဘောထားဘယ်လိုရှိပါလဲဆိုတော့ तू ကချပြတဲ့ပုံမှာကျွန်တော်တို့ကဆွေးနွေးရမှာ
။မန္တန်ရညီလာခံဒုတိယနေ့မနေ့တုန်းကတော့လူမျိုးကိုအခြေခံပြီးအမျိုးသားပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့ Federal ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်အခြေခံရမယ့်မူတွေကိုဆွေးနွေးသဘောတူညီခဲ့ကြပါတယ်ခင်ဗျာ။